ညီမလူတွေရဲ့အတန်ကိုနိုင်ငံတကာကနေကြောင်းကုလသမဂ္ဂအထွေထွေညီလာခံပေမကော်မတီတွေမှာဆက်ပြီးတော့လှုပ်ဆောင်သွားမယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာတမတ်ကြီးဦးကျော်မွန်ထွန်း VOA ကိုပြောပါတယ်ကုလသမဂ္ဂမှာမြန်မာနိုင်ငံကိုစားပြုဆိုင်ရာဆုံးဖြတ်ချက်ချဖို့ကိစ္စကိုကိုစားပြုမှုစဉ်းစားတုံ့တက်တဲ့ခရစ်တင်ရှေကော်မတီကဆိုင်ငံလိုက်တဲ့ဆိုင်ငံထားပြီးနောက်ပိုင်းတမတ်ကြီးဦးကျော်မွန်ထွန်းကအဲ့လိုပြောတာပါကိုညံဝင်းအောင်ကဆက်သွယ်မေးမြန်းတဲ့အခါတမတ်ကြီးကအခုလိုစပြောပါတယ်
တောက်လျှောက်ပဲပေါ့နော်ဒီဒီမတ်ကော်မတီတွေရဲ့အစည်းအဝေးတွေမှာလည်းတင့်တော်တဲ့ကောင်းစဉ်တွေအောက်ကနေပြီးတော့ဒီလိုအတန်ကိုနိုင်ငံတကာကနေကြားအောင်တောက်လျှောက်လုပ်နေတယ်ဆိုတဲ့အတွက်ကြောင့်ပေါ့နော်ဒီလိုပဲဆက်လက်ဆောင်ရွက်သွားပါမယ်ပေါ့နော်အခွင့်အရေးရရင်ရတယ်လို့ဆောင်ရွက်သွားမယ်ဆိုတာလေးတော့ပြောလိုပါတယ်ခင်ဗျာဒါကြောင့်ခုနဒီမကြာခင်ကာလမှာတော့ခရစ်ယာန်ရှယ်ကော်မတီကန
နေပြီးတော့ဟလာဒီမင်းနဲ့စုံကြီးအစီရင်ခံစားနေအဦးကျော်မိုးထွန်းကိုဒီနေရာမှာပဲဆက်ရှိစေဆိုပြီးတော့ပြောခဲ့မယ်ဆိုရင်ဒီကုလသမဂ္ဂလုံထုံးလုံနီးတွေအရာပေါ့ဦးကျော်မိုးထွန်းရဲ့အမြဲတမ်းကိုယ်စားလှယ်တက်တန်းကဘယ်လောက်ထိဆက်ရှိနေမှာလဲခင်ဗျ။ဟ
ုတ်အဲ့ဒါကတော့ခုနကပြော report မှာဘယ်လိုပေါ်ပြမလဲရဲ့နောက်ပြီးတော့သူတို့ comedy အဖွဲ့ဝင်တွေကြားထဲမှာဘယ်လိုဆွေးနွေးတယ်ဆိုလဲအပေါ်မှာတော့အော်မူတည်ပါရခင်ဗျာဟိုပြန်ကြည့်လိုက်ရင်မနစ်ကကျွန်တော်တို့ဖေဗူလာ1ရက်နေ့အာနာသိမ့်မှုဖြစ်တယ်နောက်ပြီးတော့ဒီ26ရက်နေ့မှာကျွန်တော်မိန်ကွန်းပြောတယ်28ရက်နေ့မှာဘာပဲပြောဟိုစစ်ကောင်စီကနေပြီးတော့ကျွန်တော် dismiss လုပ်တယ်နောက်ပြီးတော့အဲ့ဒီကြားထဲတွေမှာအဲကျွန်တော်နေရာစာထိုးဖို့လုပ်တယ်ပေါ့နော်ဆိုတော့အဲ့ဒီကာလတွေတည်းကဒီကိစ္စတွေကဖြစ်လာတာပေါ့နော်အဲ့ဒီတည်းကဘာပဲပြောကျွန်တော်ဒီမှာမြန်မာအမြဲတမ်းကိုယ်စားလှယ်အနေနဲ့အဲ့ဒီတည်းကတော့သူတို့တွေဘယ်လိုပဲကြိုးစားကြိုးစားပေါ့နော်ဆက်လက်တည်ရှိနေတယ်ဆက်လက်ရှိနေခဲ့တယ်ပေါ့နော်အခုလည်းရှိနေတယ်ဆိုတော့ဥစ္စာကြောင့်ဘယ်ကာလတည်ဆိုတာတော့ဟိုကျွန်တော်အနေနဲ့ပြောလို့ခက်ပါတယ်ခင်ဗျာဟုတ်ကဲ့ဆိုတော့ခုန credential ကိစ္စတို့ဘာလို့ဆိုတဲ့ဥစ္စာကဒီအထွေထွေညီလာခံပေါ့နော်အခုဆိုရင်86ကျိန်းမြောက်ပေါ့နော်86ကျိန်းသူရင်းလာကန်ကဟို2021 September ကနေပြီးတော့စလိုက်တဲ့ဥစ္စာ2022 September လောက်အထိတော့သွားတော့ပေါ့နော်ဒါကြောင့်ဟိုခုနဟိုထပ်ပြောရရင်တော့ Credential Committee ရဲ့အစီအစဉ်စာကိုခဏလောက်စောင့်ကြည့်ပေးဖို့ကိုတော့ကျွန်တော်ထပ်ပြီးတော့မြေတိုက်ရက်ခံလို့ရတယ်ခင်ဗျ